လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တစ်ပင်ရဲ့တန်းမှာပြိုးပင်ဘဝဟာအရေးကြီးဆုံးအခြေဂယူဆရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါရာတွေလို့ရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂယူဆိုင်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါရာရွတ်ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်
ဒီတစ်ပတ်ပြောပြမယ့်အရာကိုတော့ခေါင်းစဉ်ပေးပါဆိုရင်ကျွန်တော်ကတရားပေါ်ကအမြင်ဆိုတာမျိုးကိုကျွန်တော်ပြောချင်ပါတယ်လူငယ်လေးတစ်ယောက်ကိုတွေ့ဘူးလို့ပါသူ့ရဲ့ထူးခြားတဲ့ဘဝပေါ့သူကမိသားစုကပါမန်လို့ပြောလို့ရတယ်လို့အလက်တန်းစားလို့ဆိုရင်လည်းမှန်ပါတယ်သူ့မိသားစုကအိတ်ခမ်းနှခမ်းနဲ့အိမ်တစ်လုံးမှာနေခဲ့တယ်သူပတ်ဝန်းကျင်မှာတော့အခြေခံလူတန်းစားဆိုတာတွေအမှန်တမ်းများပါတယ်တနေ့စားတနေ့ရုံးကန်ရှာစားနေရတဲ့ဈေးတွေတွေအလုတ်ကျန်းလို့ရတဲ့သူတွေစသဖြင့်ပေါ့ဒါပေမဲ့သူ့မိဘကတော့ဒီလိုစဉ်းစားတာပါငါသားကိုဒီဝန်းကျင်ထဲမှာမလွှဲသာလို့သာငါတို့အိမ်ရှိပြီးတော့ထားရတာဒီစင်းရဲတဲ့ဓာန်တွေဒီမပြည့်စုံတဲ့ဘဝတွေရဲ့ပတ်သက်မှုရောင်များနေငါသားကိုမဖြစ်စေချင်ဘူးအဲ့တော့နာမည်ကြီးကျောင်းတစ်ကျောင်းမှထားမယ်ပေါ့အမှန်တမ်းကြွယ်ဝတဲ့သူတွေထားတဲ့ကျောင်းဈေးကတော့တိတ်ကြီးပေါ့ပတ်စံကိုချစ်ကုတ်ပြီးတော့သူ့သားကိုထားမယ်ဆိုပြီးတော့ဆုံးဖြတ်ပြီးတော့အကောင့်ထဲပေါ်ခဲ့ပါတယ်ဒီနေရာမှာအဲ့ဒီမိတ်ဆွေနဲ့အဲ့ဒီဖခင်ဖြစ်သူနဲ့မိတ်ဆွေတယောက်နဲ့ဆွေးနွေးတဲ့အချက်တစ်ချက်ကိုလည်းကျွန်တော်ကသတိထားမိပါတယ်ဘာလဲဆိုတော့နေစားမအောင်ခမားထားမယ်ဆိုတဲ့အကြောင်းကဘာလဲဗျဆိုတော့ဘာကြောင်းကောင်းကောင်းပေါ့ဗျလို့ပြောတယ်အဲ့တော့မိတ်ဆွေကလည်းထပ်မေးတယ်အေးအဲ့ဒီကြောင်းကောင်းကောင်းဆိုတော့ပဲမေးနေတာကျွန်တော်ကနာမည်ကိုသိကျင်တာမဟုတ်ဘူးတဲ့ခမားသတ်မှတ်ချက်ကဘာတွေလဲဗျတဲ့ကြောင်းကောင်းကောင်းဆိုတော့အဲ့တော့ဟုတ်ကဖခင်ကလေးအဖေဖြစ်တဲ့လူကတော့ပြန်ပြောပါတယ်။ဟာဗျာအလွယ်လွယ်ပြောပါတော့ဗျာ။အောင်ချက်ကောင်းတဲ့အကြောင်းမူပေါ့ဗျာတဲ့။ဒါကတော့မှတ်သားစရာပေါ့။တေချာရတော့အဲအကြောင်းကိုကြည့်လိုက်ရင်တော့ဗျာ။တကယ်လူကုန်ထံအတိုင်းဝိုင်းကထားတဲ့အကြောင်းပါ။ဒါတော့တေချာပါပြီ။ဒီအောင်ချက်တို့ဘာလို့ကိစ္စကိုတော့နောက်မှထားတော့ပေါ့ဒီ။အဲ့ဒီကလေးကမနဲ့အကြောင်းကလာကြိုတာနဲ့သူဈေးတဲ့တွေဂျားနေပြီးတော့သွားရတယ်။အဲ့ဒီသူအကြောင်းသွားလမ်းတစ်လျှောက်မှာတော့ခုနပြောတဲ့ရုံးကန်နေရတဲ့ဘွားတွေနဲ့တွေ့တာပေါ့။အကြောင်းရောက်ပြီဆိုတဲ့အခါမှာသူ့ရဲ့အတန်းဘော်တွေအလုံးရဲ့မိသားစုဝင်တွေဟာအရာကြီးကြီးတွေပါမဲ့ဝင်ငွေတိတ်ကြီးမားတဲ့သူတွေပဲအဲ့ဒီအတိုင်းဝန်းထဲမှာသူတနေကုန်ကြီးပြင်းရပါတယ်ဒါပေမဲ့သူပြန်လာရင်တော့ထုံးစံအတိုင်းအဲ့ဒီရေပိုက်သမားတွေတာမန်လမ်းမေးဈေးတွေဝန်ထမ်းတွေရဲ့ဘဝတွေကိုသူပြန်ရောက်ပါတယ်အဲ့တော့ဒီအပြောင်းလဲတွေကြားမှာသူကမနဲ့ဆိုရင်အကောင်းစားအယုတ်တွေနဲ့ဆော့ရပြီးတော့အဲ့ဒီမွှေးချိုင်နဲ့ကော်ဖီမျိုးစုံကိုသူတောက်ရတယ်ညနေပြန်လာပြီဆိုရင်တော့အရက်သေးကရေမြောင်းပေးမှအဲ့ဒီကျန်းထော်နေတဲ့လမ်းပေါ်မှာဘောလုံးအပြော့ပြဲပြဲယူသူကန်ရတယ်။သူကနေ့စဉ်နေ့တိုင်းအရသာနှမျိုးနဲ့ဘဝကိုဖြတ်သန်းနေရတာ။ဒီကလေးကိုကျွန်တော်တို့ကစိတ်ဝင်စားလို့သူ့ကိုလည်းကြိခတ်ကြည့်တယ်။ရန်ပန်ရကသူ့စိတ်ထဲမှာပြောချင်စိတ်ရှိတယ်ဆိုရင်ကျွန်တော်တို့ကပြောဖို့ပေးကြတာပေါ့။အဲ့ဒီခါမှမှသူကဒီလိုပြောပြပါတယ်။သူကတဲ့ဒီအင်မတန်ချမ်းသာတဲ့သူတွေနဲ့ဘယ်တော့ခါမှပတ်သက်မယ်လို့လည်းမထင်ခဲ့ဘူးတဲ့။အဲ့ဒီသူတို့နဲ့ပတ်သက်မိတဲ့ခါမှသူတို့နဲ့ဆက်ဆံပေါင်းသင်းရတဲ့အခါမှာတော့တချို့တွေလည်းအခွင့်အထူးခံတဲ့စိတ်တွေရှိတာကိုသူသတိထားမိပါတယ်။ဒါပေမဲ့ तू အစဉ်ပြေအောင် तू အဲ့ထက်မှနေရပါတယ်။ तू ရဲ့ပညာသင်နေတဲ့ဘဝကိုမထိခိုက်အောင်ကျန်တဲ့အရာတွေကိုဒုတိယထားပြီးတော့သင်ယူမှုကိုပထမအနေနဲ့တွေးတဲ့အခါမှာ तू နေလို့ရပါတယ်တဲ့။ညပြီးတိုင်းပြန်လာတဲ့အခါမှာတရားတော်လည်းနှိမ့်ကြတဲ့သူတွေကို तू ပေါင်းသိမ်းရတယ်ဆက်ဆံရတယ်။အဲ့ခါမျိုးမှလည်း तू နဲ့မဆိုင်ဘူးလို့တော့ तू ဘယ်တော့မှမတွေးမိပါဘူးတဲ့။စင်ရဲသားတွေရဲ့ဘဝကိုစာနာနေနိုင်တယ်လို့ပဲ။ तू ချမ်းသာတဲ့သူတွေကြားတဲ့ရောက်သွားရင်လည်း तू အတူနေဖြစ်အောင်လို့ तू နေနိုင်ပါတယ်တဲ့။အဲ့တော့နေလည်းပဲကို तू ကအင်္ဂလိပ်စာကျွမ်းကျင်အောင်ဆိုပြီးတော့ပြောရင်းကျင့်ရင်းနဲ့အချိန်ကုန်ရတယ်လို့ညဘက်ကြတော့လဲမိခင်ဘာသာစကားကိုကျွမ်းကျင်ကျင့်ရင်းယုံမကပါဘူးတော်တော်ကိုတိုးတိုးတက်တက်ပြောနိုင်အောင်လို့ तू ကစင်းရဲတဲ့ရက်ွက်လေးထဲမှာနေစဉ်ကျင့်ရပါတယ်တဲ့ तू အဲ့လိုဘဝနှစ်ခုနေရတယ်ပေါ့ तू ပြောတာကတော့အဲ့ဒီဘဝနှစ်ခုသလုံးကို तू ချစ်ပါတယ်တဲ့ဒီကလေးရဲ့အတွေ့အကြုံကတရားဘဝအမြင်မျိုးဆိုတာကျွန်တော်ပြောတာဒါပါပဲနှစ်ဖက်ကွာဟားချက်ရှိလာတဲ့ရက်ကဘာနှစ်ခုကိုဆက်လိုက်တဲ့အခါမှာတရားတစ်ခုလိုတော့အဲ့တရားဘဝတက်သွားတဲ့အခါမှာတရားဘဝအမြင်အတွေ့အကြုံတွေကျွန်တော်တို့ကနားထောင်သင့်တယ်လို့အောက်မေးလို့ပါ तू အခုနိုင်ငံတကာကိုသွားတယ်ပညာတော်သင်အဖြစ်ရောက်နေပြီဖခင်ကခဏတစ်ဖြုတ်ပဲတွေ့ဖို့တန်စကားကြားရရနေမိနစ်ပိုင်းလေးပဲနှုတ်ဆက်ခွင့်ရပါတယ်။သူကမပြန်လာသေးဘူးတဲ့။ဒါပေမဲ့တေချာဖို့ပြန်လာမှာနော်တဲ့။ဘာပဲဖြစ်မြမပြီးဟာကျွန်တော်အိမ်မဲလေးတဲ့။အဲ့တော့ဒါပေမဲ့တခုရှိတာအိမ်မှာတက်တောင့်တက်တာနေရရင်ကျွန်တော်အပြင်းထူဝါမှမျိုးအစွမ်းစတုံးဝါမှမျိုးကြောက်တယ်တဲ့။အခုဒီတိုင်းပဲရုန်းကန်မယ်တဲ့။အခု तू ဝင်ငွေ तू ရှာပြီးတော့ကိုယ်စီရင်းနဲ့ကိုယ်ကြောင်းတက်နေတဲ့လူငယ်တယောက်ဖြစ်နေပါပြီ။ ไอ้ลูกบอกว่าตู้อภิเรียล้วนเลยสุบิ๊ดแล้วเปลี่ยนขอจีนเนี่ยขนาดตู้ไม่สวยเปล่าหรอกจนว่าจ้าเรียนน้าท้องเองเนี่ยเปลี่ยวมีดาวะให้ดูเลยเขมรเนี่ยดีลูกพี่อ๋องเขมรเว้ยต้มวิ่งรอปูกระดาษมาบูรณาเลยลูกพี่เป็นใจสั่นพี่ดีตบบ่เป็นเลยเขมรเปลี่ยนเส้นหน้าบ่าวเนี่ยเขมรสั่นหน้าก็คลีเนี่ยยังอุ้มกวนนี่จีนเนี่ยตู้มีอะไรสุดเส้นเนี่ยพี่วิสุมาตัวเดียวละมองทุนเนี่ยใช่ไหมเขมรไอ้ลูกตัวตาอ ီးခဲ့ပါတယ်။